တရုတ်နိုင်ငံအနေနဲ့ဒုတိယအတုကိုဗစ် -19 ကာကွယ်ဆေးကိုဘရာဇီးနိုင်ငံကိုတင်ပို့ဖို့အတွက်အစဉ်သင့်ဖြစ်နေပြီလို့ Sinovac Biotech ရဲ့လူမှုဆက်သွယ်ရေးညွှန်ကြားရေးမှူး Leo Pichan ကပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပေါ်ပြောကြားခဲ့ပါတယ်
今天晚上我们预计会运走191万剂的。
这罗迪亚科贝纳尼卡维斯，这阵子嘛，孤单股，布拉西南岸股不买，这罗迪比买输赢了，大都这样斗吧。不他妈斗超二里达公交的个，布拉西国要你买呗。超二里达是吧？投资不买那得单了你买嘞。不他妈斗投资得等那当下，都得那么斗么吧？布拉西南岸牛肉，松保路地地卡维斯的个等于不少样嘛，不就没得那个瑞亚的呢？上季多嘛撇皮了。စေရည်သွေးကိုမထိခိုက်စေဖို့အတွက်အပူချိန်2ဒီဂရီကနေ8ဒီဂရီအတွင်းထိမ့်သိမ်းထားရှိဆောင်မှာဖြစ်ပါတယ်။ဒါကွေးပန့်ယောဂကာကွယ်ဆေးတွေကိုထိမ့်သိမ်းတဲ့အပူချိန်နဲ့လည်းတူညီပါတယ်။ကာကွယ်ဆေးတွေထိမ့်သိမ်းတဲ့နေရာမှာစံပူချိန်ဖြစ်တဲ့အပူချိန်5ဒီဂရီဆယ်လ်ဆီယပ်မှာပဲကျွန်တော်တို့ဆေးသစ်တာတွေကိုထားရှိမှာပါ။လေဆိပ်စစ်ဆေးတွေကိုဖြတ်တမ်းမိတာနဲ့လေရင်မထွက်ခင်ဒီဆေးတွေကိုအတိုဆုံးချိန်အတွင်းလေရင်ဘောကိုတင်ပေးမှာဖြစ်တယ်လို့ဝီတာကုန်စည်ပို့ဆောင်ရေးမန်နေဂျာဖန်ဘိုဂျန်ကပြောပါတယ်။Sinovac ဆေးကုမ္ပဏီကတော့ဒီဆေးတွေကိုတရုတ်ပြည်မှာသုံးဖို့ထောက်ခံချက်တွေကိုစောင့်ဆိုင်းနေသေးပဲဖြစ်ပြီးအချိန်ရောက်တာနဲ့ပြည်တွင်းမှာထိုးဖို့အစဉ်သင့်ပြင်နေတယ်လို့ဆိုပါရယ်တရုတ်နိုင်ငံထဲမှာတော့အေးကမ်းပါတဲ့ truck ကားတွေနဲ့ကုန်လမ်းခီးကပဲတည်ယူဖို့လောလောဆယ်မှာစီစဉ်ထားတယ်တချို့နေရာတွေကိုလေကြောင်းနဲ့ပို့ကောင်ပို့ရမယ်ပြီးခဲ့တဲ့ဩဂုတ်လတွေကတော့ကာကွယ်ဆေးတွေကိုရောဂါထိန်းချုပ်ရေးဌာနတထောင်ကျော်စီကိုပေးပို့ဖို့အစမ်းလေ့ကျင့်တာမျိုးလုပ်ခဲ့တယ်ပြည်ချင်းမျိုးတော်အတွက်ပေးပို့ဖို့က2နာရီလောက်ကြာပေမဲ့စင်ဂျန်မျိုးအတွက်ကတော့2ရက်လောက်ကြာနိုင်ပါတယ်လို့လေအိုကပြောပါရယ်